နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပေါ်မှာအကြမ်းလိုက်စားမှုဆွဲချက်နဲ့ဒီကနေ့နေပြည်တော်တရားရုံးချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကစစ်ကောင်စီဘက်ကနေတက်တီထွက်ဆိုခဲ့ပါတယ်။ဒါအပြင်နောက်တိုးအမှုနဲ့ထပ်ပြီးဆွဲတယ်ဆိုတာကိုစာပို့ထားတယ်လို့လည်းရှင်းနေဖြစ်သူကပြောပါတယ်။ဒီကနေ့တရက်ခွင်အခြေအနေသိထားရသမျှရန်ကုန်ကလာတဲ့တရင်မက်ခင်ဖြူထွေးပြောပြပေးပါရှင်။
အကြမ်းနဲ့စာမှုတိုက်ဖြတ်ရေးဥပဒေနဲ့တောဆန်းစုကြည်ကိုအမှုလေးမှုတက်ပြီးမန္တလေးမှာဆွဲဆိုခဲ့တာကိုနေပြည်တော်မှာပြောင်းရွှေ့ပြီးဒီကနေ့ပထမဆုံးကြားနာစစ်ဆေးတာမှာရန်ကုန်တိုင်းဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းကစစ်ကောင်စီတပ်တွေအနေနဲ့လာရောက်ထွက်ဆိုခဲ့တယ်လို့ရှင်းနေဦးခမောင်စောကဗျူရီကိုပြောပါတယ်
။ဦးဖြိုးမင်းသိန်းကနေပြည်တော်မှာဒေါ်လာနဲ့ရွှေကြောင်းတွေပေးတာကိုလက်ခံတယ်ဆိုတဲ့စွပ်စွဲချက်ပါ။အဲတော့အဲ့ဒါဆက်ဆက်ပါလား။အဲ့ဒီအမှုအနေနဲ့လည်းအရသာသတိတရားစစ်တော်ကလုပ်ပါလေ။အဲ့တော့ဟိုကခေါ်အရသာသက်ကြီးခေါ်ဆိုပြီးတော့ခေါ်တော့ကြောက်လာတော့ဘယ်လိုလဲဆိုတော့ဥဖြိုးမင်းသိန်းပါရန်ကုန်တိုင်းဝန်ကြီးချုပ်စစ်မှန်လို့တော့အဓိကစစ်မေးချက်ဥဖြိုးမင်းသိန်းကခင်ဗျားတို့ကျွန်တော်တို့သူ့ဗီဒီယိုနဲ့ရိုက်ထားတဲ့တွေ့တဲ့အတိုင်းပေါ့ဗျာအဲ့ဒီအကြောင်းအတိုင်းပဲသူကထွက်သွားတာဗျာဟိုသူ့အနေကတော့ညှင်းညွန်းနေရကြည်ရတာနိပြန်လာမေးရတော့ရှည်ရနေကြမှာသူဟိုကဒီလိုမင်းသိန်းပြန်လာပါမယ်ကျွန်တော်တို့ဝိုင်းပြီးတော့ crush လုပ်ပါမယ်စိတ်ဝင်စားစရာအဲ့ဒီအခြေဖြစ်ပါလိမ့်မယ်ဗျာဦးဒီလိုမင်းသိန်းကတော့ဒါသာကြီးရှိရဖြတ်ပေါ်လာတာညာနော်ညနာမော့လည်းမကြည့်ဘူးသူကတော့ငိုမျိုးသွားပြီးတော့နှုတ်ဆက်ခြင်းပြောမပြောနဲ့မော့တော့ကြည့်မပါဘူးဗျာဒါသာကြီးရဲ့ပုံစံဆိုရလို့ဆိုပြီးတာပဲတော့ဒီလိုပဲစောင့်နေတယ်ဒီလိုပဲကြည်နာပါမယ်
အဂရိဆိုင်ရာအမှုလေးမှုမှာဒေါ်ဆန်းစုကြည်တဦးရဲ့ကိုတည်တံ့ဆွဲဆိုထားတာကနှစ်မှုတခြားသူတွေနဲ့ပူးတွဲဆွဲဆိုထားတာကနှစ်မှုပါဝင်ပြီးနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီရင်သားရရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပူးတွဲတမှုဆိုပြီးအဂရိဥပဒေနဲ့ဆွဲထားတာဖြစ်ပါတယ်ဒီကနေ့မှာတော့ဒီလေးမှုတွေကတဦးတည်းနှစ်မှုနဲ့ပူးတွဲတမှုပေါင်းသုံးမှုကိုစစ်ဆေးခဲ့တာပါဦးဖြိုးမင်းသိန်းအပြင်တခြားတပ်သေးတူလည်းဒီကနေ့ထွက်ဆိုခဲ့တယ်လို့အမှုရရဲ့တရက်လို့ဖြစ်သူအာခရီလိုက်စားမှုတိုက်ဖြတ်ရေးကစုံစမ်းစစ်ဆေးရေးမှုလည်းထွက်ဆိုခဲ့တယ်လို့ရှင်းနေတွေကပြောပါရယ်။နောက်ယုံချင်းပြန်ခေါ်ဖို့အတွက်တရားရုံးကတပ်သေးတွေရဲ့သဘောထားကိုမေးတဲ့အခါဦးဖြိုးမင်းသိန်းကသူ့ကိုတခါတည်းစစ်ပေးဖို့တောင်းဆိုခဲ့ပေမဲ့တရားရုံးကဒီလာမယ့်ရှင်းရနေ့ကိုပြန်ချင်းခဲ့တယ်လို့ဦးကမောင်စောကပြောပါရယ်
။ဦးဖြိုးမင်းသိန်းကသူကသူ့အစီအစီရနေတူလာတာမဟုတ်ပါဘူးရဲ့။အဲ့တော့အကြတော့သူဆုံးဖြတ်လို့လည်းမရပါဘူးရဲ့အဲ့လိုပြောတယ်ဗျာပြီးတော့ကြားမကြီးကဟိုဆိုးတယ်ဆိုတဲ့အကြောင်းပေါ့ဗျာကိုဗစ်ဖြစ်တဲ့အကြောင်းအဖတ်ရှိနေအဲ့ဒါကိုပြောပါတယ်ဗျာသူကလာတာခက်ခဲတဲ့အတွက်ကြောင့်ဆက်လိုက်ဖို့ပေါ့ဗျာပြောပါတယ်အဲ့တော့တရားပြည်ကြီးကဟိုရှေ့ရနေကိုချိန်ပေးလိုက်မယ်နော်ပြန်လာမေးအတွက်ပေါ့ဗျာအဲ့ရှေ့ရနေချိန်ပေးတော့ကျန်တဲ့မူရဆက်ပြီးတော့ဆက်မယ်အဲ့ဒါရပ်သွားပါတယ်ဗျာပြန်လာမေးရတော့ရှေ့ရနေကြမှာဒီလိုမင်းသိပြန်လာပါမယ်
တရားခိမှုတွေကိုတပတ်ခြားတစ်ခါတောက်ကြနေတိုင်းစစ်ဖို့မူလကဆုံးဖြတ်ထားတာကနေအပတ်စဉ်တောက်ကြနေတိုင်းစစ်မယ်ဆိုပြီးတော့လည်းဒီကနေ့ပြင်ဆင်သတ်မှတ်တာပါထွန်းဆန်းစုကြည်ဟာအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါနဲ့ကြာသာမင်းနေ့တိုင်းမှာကြားနာစစ်ဆေးမှုတွေခံရတာဖြစ်ပြီးဒီအမှုလေးမှုအပါအဝင်ဆိုရင်ရဲတပ်ဘက်တစ်ဘက်လုံးနီးပါးစစ်ဆေးခံရမှာဖြစ်ပါတယ်ဒီနေ့မှာပဲဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကနောက်အမှုထက်တိုးတဲ့အကြောင်းနဲ့စင့်ခေါ်စာကိုဒေါ်ဆန်းစုကြည်ထံကိုတိုက်ရိုက်ပေးခဲ့ပြီးအသေးစိတ်ကိုမသိရသေးဘူးလို့ဦးခမောင်စောကပြောပါတယ်
။မတည်တည်ဦးရအဲ့ဒါကအခုဟာဒီနောက်တစ်မှုပေါ့ဗျာ။အဲ့ဒါသူ့စင်စာပို့ချတာ။ဆွဲပါတယ်နောက်တစ်မှုပေါ့ဟုတ်ကဲ့။သူစင်စာပဲချတာသူ့လက်ကဲကိုကျွန်တော်ကထည့်ပေးလိုက်ရတယ်။စင်စာနဲ့တွေ့တဲ့အခါကျရင်တော့သူပြောပြမှာပေါ့ဗျာကျွန်တော်တို့ကလေ။အဲ့လိုဇက်တိုက်စစ်တာကတော့ဟိုသူတို့ကတော့အမှုများစားအောင်ဆိုတာလည်းပြောတာပေါ့ဗျာ။နော်ဒါမဲ့ပင်ပန်းလာရောနောက်ပြီးတော့ပြင်ဆင်မှုမရှိဘဲနဲ့ပြင်ဆင်မှုကိုအလိုရီးလုပ်ရတဲ့အတွက်ကြောင့်ပေါ့ဗျာ defense ကဝယ်ခုခံဖို့အတွက်လမ်းကြောင်းချရတာနည်းနည်းတော့ထင်ထင်ရှိတာပေါ့
ဒေါ်ဆန်းစုကြည်ဟာဥဖြိုးမင်းသိန်းထံကနေတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်သားကို3ချိန်ခွဲယူရဲဆိုတဲ့ဆွဆွဲချက်နဲ့သူတို့ရဲကိုဆွဲဆိုထားတာအပြင်ဒေါကင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်လို့ညီနေရယူတာမှာရာထူးအချိန်ဝါကိုတုံးပြီးထိုက်တဲ့တံပိုးထက်များစွာယောနေပြီးတော့ရယူခဲ့လို့စုစုပေါင်းမြန်မာကျပ်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့တရားစွဲထားတာဖြစ်ပါတယ်။ဒီကနေ့ကြားနာတဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ဆိုတာရာထူးအနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအထွတ်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးအမြင့်ဆုံးထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ရှင်။
ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရက်ခွင်နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။